2019အနေနဲ့ပေါ့နော်ဒါအန်စီထိုးဖို့အစိုးရနဲ့တက်နေပေါ့နော်ဝင်ညှိနှိုင်းခဲ့ရတဲ့အခြေအနေတွေကပြီးခဲ့တဲ့အစိုးရလက်ထက်မှာပေါ့နော်ဆွေးနွေးခဲ့တာတွေထက်ရှေ့ရောက်တယ်ဒါမှမဟုတ်ရင်အရင်အနေထားအတိုင်းပဲဟိုမထူးမခြားနာရှိရဘယ်လိုများပြောနိုင်မလဲလို့ပါ
လာမယ့်နှစ်မှာတော့ကျွန်တော်တို့ဒီနေ့တိုင်းပဲသွားနိုင်မှုကြောင့်လည်းထူးခြားမှုတော့တိတ်ရှိမှာပေါ့ပေါ့ဒီ၂၁ရာစုပြည်လုံးကြီးလာတဲ့တတိယအစည်းအဝေးလုပ်မယ်လို့လည်းပြောထားတာရှိပါတယ်လာမယ့်ရှေ့လနောက်ဆုံးပတ်မှာပဲဆိုတော့ဒီမတိုင်ခင်မှာအစိုးရရဲ့ဂျိုးပတ်မှုပုံမှန်လည်းမူတည်မှာဖြစ်ပါတယ်အသိဉာဏ်ဆိုတာလက်ထက်မှာကနိုင်ငံလုံးပြည်ခရဲ့စီရေးကိုဖော်ဆောင်နိုင်ဖို့အတ ောရမှာဖြစ်တယ
်ဆရာဒီ2019အတွင်းမှာဆိုရင်ပေါ့နော်ဒါအစိုးရတက်မတော်နဲ့ဒါအပြစ်ခက်ရစဲရေးလက်မှတ်မထိုးရသေးတယ်တိုင်းသားလက်နက်ကင်အဖွဲ့တွေဂျားမှာဒါတိုက်ပွဲဖြစ်ပွားမှုအခြေအနေတွေရောအရင်နှစ်တွေပုံစံအတိုင်းပဲရှိလားဒါမှမဟုတ်နေသွားတယ်ရော့သွားတယ်ပေါ့နော်ဆရာတို့ဒီခြုံငုံကြည့်မယ်ဆိုရင်ဘလို့အနေထားတွေများတွေ့ရလဲလို့ပါ
အဲဒီအစိုးရက2016 April မှာနော်တရားဝင်အစိုးရဖွဲ့တယ်နောက်ပြီးတော့ August September မှာကျွန်တော်တို့မစစ်တရားစုပြည်လုံးကြီးလာကပထမအကြိမ်လုပ်တယ်အဲဒီမှာအားလုံးပါဝင်တက်ရောက်နိုင်မှုဖန်တီးနိုင်တယ်ကျွန်တော်တို့ကိုယ်တွေကလည်းတက်တယ်မစစ်တရားစုပြည်လုံးကြီးလာကပထမအကြိမ်ပြီးပြီးချင်းမှာပဲပြည်ပြင်စစ်ဆင်ရေးတွေကိုအချိန်ပြည့်ပြီးတော့မှဆောင်ရွက်တယ်နော်ဝေဟင်စစ်စင်ရေးတွေကအစားလုပ်တယ်ဒီမှာကချင်းမှာဆိုလို့ရှိရင်ဂီတုံတိုက်ပွဲဆိုလို့ရှိရင်အနာပဲကြီးပဲပေါ့နော်ကြာဆုံးလေးလေတော်တော်များပါတယ်တိုက်ပွဲအနေထားရနိုင်ရှင်ပဲဆိုလို့ရှိရင်တော့အရင်အတွက်အားဖြင့်ရောကောင်းရောနိုင်တယ်သူ့ပဲလက္ခဏာအားဖြင့်ကတော့တော်တော်လေးကြီးမားတဲ့ဥစ္စာဖြစ်ပါတယ်ဗျနောက်ပြီးတော့ဒီကြားထဲမှာထပ်ပြီးတော့မှအဖြစ်လိုက်တယ် NGO လက်မှတ်ရေးထိုးထားတဲ့အဖွဲ့နဲ့ RGSS နဲ့ဖြစ်တာတွေရှိတယ်ကျန်တဲ့ဖွဲ့တွေနဲ့လည်းပို့တိုက်မှုတွေဖြစ်တာတွေရှိတယ်ကျွန်တော်တို့အခုချိန်မှာဘလောက်ပြီးရောကြသွားပြီဖြစ်တယ်ပါညာအရင်အတွက်အားဖြင့်ပြောလို့ရပါမယ်လို့ကျွန်တော်မြေပြင်အနေထားရကြတဲ့ခါကျတော့တိုက်ပွဲဆက်ရှိနေခြင်းဟာတိုင်းပြည်တွေဘလို့မှမကောင်းဘူ
းလက်မှတ်ရေးထိုးပြီးပေါ့နော်တိုင်းသားအဖွဲ့တွေနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆောင်ရွက်နေမှုအတိုင်းတာရောဒီတစ်နှစ်တာကာလအတွင်းစင်တာမြင်တာတဲ့အနေထားများရှိမလားဘလို့အခြေအနေများဆရာတို့တွေ့ရလဲလို့ပါ
မရှိဘူးဗျဖွံ့ဖြိုးမှုထက်ဆုတ်ယုတ်မှုကပိုရှိတယ်လို့ပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဒုက္ခတွေစခန်းမှာနေလာခဲ့ကြတဲ့ရောပုံရောချောင်းတွေဒုက္ခတွေဒီလိုထိုင်မြန်မာနေဆက်မှာဆိုလို့ရှိရင်ဒီနိုင်ငံတကာအကူအညီထောက်ပံ့မှုတွေရဆိုင်လိုက်ပြီဖြစ်တယ်အခုဒုက္ခတွေရောက်နေတယ်အပြင်တင်ပြီးထဲမှာလည်းအဲ့ဒီအတိုင်းပါပဲပို့ပြီးတော့မှတော့ဒုက္ခရောက်နေတာတွေရှိတယ်သူတို့အိမ်မပြန်နိုင်ကြသေးဘူးဒါပေမဲ့နိုင်ငံတကာအကူအညီမှုတွေရတက်ကုန်ပြီနောက်ချမ်းပြည်တို့ကချင်ပြည်တို့မှာလည်းပဲဒီလိုအေးချမ်းလာတဲ့ဆောင်းရာသီမှာဆိုလို့ရှိရင်တော်တော်ဒုက္ခရောက်နေတယ်ဒီလက္ခဏာတွေချင်းချင်းအားဖြင့်ဖွံ့ဖြိုးမှုတွေဆုတ်ယုတ်မှုကိုပို့တွေ့နေရတယ်လို့ကျွန်တော်မြင်ပါတယ်လက်တွေ့အားဖြင့်ပြောမယ်ဆိုလို့ရှိရင်နော်အပြစ်ကရစီလုထားပြီးတော့မှဖွံ့ဖြိုးရေးတွေဆောင်ရွက်ကြမယ်ဆိုတဲ့ bilaterally ဖွံ့ဖြိုးရေးစီမံကိန်းတွေတော့အကောင်းဆုံးမလုပ်နိုင်ဘူးပေါ့ဗျာအစည်းအဝေးတွေတော့ထိုင်နိုင်တယ်ဒါပေမဲ့အဲ့ဒီအစည်းအဝေးမှာကျွန်တော်တို့ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်ပြီးတော့မှလုပ်သွားမယ်ဆိုပြီးတော့မူတော့ရှာနိုင်တယ်ဒါပေမဲ့လက်တွေ့အကောင့်တွေဖွင့်နိုင်ခြင်းမရှိဘူးဒီနေ့ထက်ဒီနိုင်ငံတကာကနေပြီးတော့မှလူသားချင်းစာနာမှုအကူအညီတွေအဖြစ်အဲ့ဒီတိုက်ပွဲစီမံကိန်းလေးတွေကိုတော့ကျွန်တော်တို့ဆက်လက်ပြီးတော့မှပံ့ပိုးနိုင်ခြင်းမရှိတော့ဘူး NCA လက်မှတ်ရေးထိုးပြီးမှဆက်ပြီးတော့မှအကူအညီပေးနိုင်မယ် NCA လက်မှတ်မရေးထိုးရင်အဲ့ဒီကိစ္စကိုဆက်မလုပ်ပါနဲ့ဆိုပြီးတော့မှအစိုးရတက်မတော်ဘက်ကနေပြီးတော့မှသိပ္ပံဓာတ်ရှိမှုတွေအထီတော်ခံနေရတယ်ဒါဆက်ပြွေးစီမံကိန်းဖြစ်ပါတယ်ဒါတော့နိုင်ငံတကာအကူအညီပေးတဲ့ဆက်ပြွေးစီမံကိန်းနော်ဒါတွေတော့ကျွန်တော်တို့မလုပ်နိုင်ဘူးဆိုတဲ့အခါကျတော့ဖွံ့ဖြိုးရေးထက်ပေါ့နော်ဆုတ်ယုတ်မှုကိုပဲပို့သွားနေတယ်လို့မြင်ပါတယ်အကုန်လုံးကတော့မြေစမ်းခင်းရံပြူပုံစံမျိုးအဆင့်ပဲရှိပါတယ်ဗျဒီခိုင်မာမှုမရှိတဲ့နော်အပြစ်ကရစီရဖြစ်စဉ်ရဲ့ကျိုးဆက်မှာမြေစမ်းခရံပြုတ်လုံနိုင်တဲ့အနေအထားမျိုးပဲကျွန်တော်တွေ့ရပါတယ်။သမိုင်းပညာရှင်ဒေါက်တာအေးကျော်ပြောတဲ့စကားကိုသူစကားကိုတကူကပြီးပြောခြင်းနဲ့ဒီ2008ဖွဲ့စည်းပုံတိုင်းပဲဒီတိုင်းတွားမယ်ဆိုရင်တဲ့ဂဲလုံးခုနေတဲ့ဖနက်ကိုစီးပြီးတော့မှတွားနေရတာလေတူမယ်တဲ့အတိုင်းကြီးကအခုအဲ့ဒီတိုင်းဖြစ်နေကြပါပဲ။သူအခြေခံပြဿနာအဲ့ဒါပဲဖြစ်ပါတယ်။သူဒါကိုကျွန်တော်တို့ပြုပြင်နိုင်ပါပဲ။ကျွန်တော်တို့တိုင်းပြည်ရဲ့ရေရှည်ဖွံ့ဖြိုးရေးဆိုတဲ့ကိစ္စတွေကိုရောက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်
။ဆရာအချိန်ပေးဖြည့်ပေးရ RF ရဲ့ကျေးဇူးတင်ပါတယ်ဆရာရဲ့
။ကျေးဇူးပါ